တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့မြန်မာနိုင်ငံခီးစဉ်ကြောင့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာရေးကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်နေကြောင်း South China Morning Post ကဖော်ပြပါတယ်။မြန်မာအကြက်အတဲပြဿနာကိုဖြေရှင်းတာမှာစစ်ကောင်စီရဲ့အစီအစဉ်ကိုထောက်ခံရေးနဲ့ပုံမှန်ပြန်ဆက်ဆံဖို့အာဆီယံကိုဖိအားပေးတာတွေရှိတယ်လို့လည်းအကဲကတ်တွေရဲ့ပြောကြားချက်ကိုကိုကဖော်ပြထားတာပါမဲခေါင်ဒေတာတွေနိုင်ငံများရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုမြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကတရုတ်ကပူရဲဥဆောင်ချင်းပါရာမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတက်ရောက်ခဲ့တာပါပုဂံမှာချင်းပါတဲ့မဲခေါင်လန်ချန်ပူပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတရုတ်နိုင်ငံမှာကျင်းပမယ်ဆိုရင်ဖြစ်နိုင်ပေမဲ့မြန်မာနိုင်ငံမှာကျင်းပခဲ့တဲ့အချက်ကိုလည်းအမေရိကန်ငြိမ်းချမ်းရေးအင်စတီကျူကမြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေးဆင်ထာဝါကထောက်ပြပါတယ်။အစည်းအဝေးကိုတရုတ်နိုင်ငံခြားရေးဝန်ကြီးအပါအဝင်ဒေတာရင်းနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့အစိုးရကိုအသိအမှတ်ပြုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအစည်းအဝေးမတိုင်ခင်မှာပြောပါတယ်။ဒါပေမဲ့လည်းဆီယနာသိမ့်ပြီးနောက်ပိုင်းပထမဆုံးအချိန်အဖြစ်မြန်မာနိုင်ငံကိုပြီးခဲ့တဲ့စနေနေ့ကရောက်ရှိခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဟာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လူသိရှင်ကြားတွေ့ဆုံမှုတော့မရှိပါဘူးရှင်။